ဒီကနေ့သတင်းစာရှင်းလင်းပွဲမှာလူမှုဝန်ထမ်းကဲသေးရင်းနဲ့ပြန်လည်နေရချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဦးဆောင်ပြီးရေကြီးနေတဲ့အခြေအနေတွေနဲ့လက်ရှိကဲသေးရေးလုပ်ငန်းတွေကိုရှင်းလင်းခဲ့တာဖြစ်ပါတယ်။ပြည်နယ်နဲ့တိုင်းရှိခုမှာရေဘေးကြောင့်လူ၈ဦးသေဆုံးပြီးရေဘေးဒုက္ခသည်၄သိန်းကျော်ရှိခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်။ဒါပေမဲ့ဒါဟာအရေးပေါ်အခြေအနေကြီးညာရတဲ့ဥပဒေအချက်လက်တွေနဲ့မကန့်ညီသေးလို့အရေးပေါ်အခြေအနေမကြီးညာခဲ့တာဖြစ်တယ်လို့လည်းသတင်းနောက်တွေကိုဝင်ကြီးကရှင်းပြခဲ့ပါတယ
်။လူနဲ့တိရစ္ဆာန်အများအပြားတည်ကြည်ပျက်စီးခြင်းနဲ့နောက်အခြေခံအဆောက်အအုံများပစ္စည်းဥစ္စာနဲ့အသက်မွေးဝန်းကျင်လုပ်ငန်းများဆိုးဝါးစွာထိခိုက်ပျက်စီးခြင်းဆိုတော့အဆောက်အဦတွေဒီခါလဲအကုန်လုံးဘုံဘုံကျဖြစ်သွားတယ်အဲ့လိုမျိုးတွေပေါ့နော်။နောက်လုံခြုံရေးပညာရေးကျန်းမာရေးလူမှုရေးဆိုးဝါးစွာထိခိုက်ပျက်စီးခြင်းတဘာဝပတ်ဝန်းကျင်ကိုဆိုးဝါးစွာထိခိုက်ပျက်စီးစေခြင်းဘေးတင့်ဒေသကြီးအခြေအနေသည်မူလအခြေအနေတို့အမြန်ပြန်လည်ရောက်ရှိစေရန်ဆောင်ရွက်ပေးရတယ်အလွန်အခက်ခဲရှိခြင်းတဲ့ဆိုတော့ဒီချက်တင်နဲ့ပြည်စုံမှသာဒီလိုမျိုးအရေးပေါ်ကြီးညာရမယ်လို့ဆိုပါတယ
်လက်ရှိချိန်မှာရေဘဲနဲ့ပတ်သက်ပြီးကြက်ငွေတန်း900ကျော်သုံးဆွဲထားသလိုရန်ပုံငွေ78ဘီလီယံရှိနေတာဖြစ်ပြီးရေဘေးဒုက္ခသည်တွေစီကိုစားနပ်ရိက္ခာအလင်းမြန်ရောက်ဖို့အခက်ခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ
်အဓိကဆန်ပေါ့ဆန်နဲ့ပတ်သက်ပြီးလို့ရှိရင်မနေ့နိုးစုတလုံးညနိုးစုတလုံးခလေးသေးသေးလေးအစားအဲ့လိုတွက်ပြီးတော့ကျွန်တော်ကပေးလိုက်တယ်ပေါက်ဈေးနဲ့ဆိုပြန်ပြချင်းဒီကိုထောက်နေရပါဘောအဲ့ဒါဒေသပေါ်မှာမူတည်တယ်တချို့ဒေသတွေမှာထောက်နေရမပြရဘူးချိုးဒေသတွေမှာအဲ့ပတ်ဝန်းကျင်ရှိတယ်ပေါ့အဲ့ရနဲ့ပတ်သက်ပြီးတော့ဖြန့်ဝေတဲ့နေရာမှာပြည်သူလက်ထက်ကိုချက်ချင်းရောက်ဖို့နှောက်နေတယ်ဒါတကယ်လက်တွေ့ပဲကျွန်တော်ပုံဝင်လေးနဲ့ပြောတာ
ရေဘင်းနဲ့ပတ်သက်ပြီးအရေးပေါ်အခြေအနေတွေမကြီးညာခဲ့တာကြောင့်နိုင်ငံတကာအကူအညီတွေမရခဲ့ဘူးလို့လည်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကပြောပါတယ်ရေဘေးတဲ့ဒေသတွေကိုတပ်မတော်ရဲ့အကူအညီနဲ့ကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေတယ်လို့လည်းဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ
်တကယ်တော့အရေးပေါ်တစ်ခုခုကြုံလာရင်တက်မတော်ကချစ်ရထွက်လာတယ်ဒါကျွန်တော်တို့တွေ့တယ်အခုကျွန်တော်တွေ့နေတဲ့တွေ့ထားရဥပမာကျန်းမာရေးနဲ့ပတ်သက်တယ်ကျွန်တော်တို့ကျန်းမာရေးဌာနနေရာတိုင်းမှာရှိတယ်ဒါပေမဲ့အဲ့ဒီအင်အားလေးတွေအင်အားလေးတွေ ਨੇ တကယ်ဖြစ်တဲ့နေရာမှာမလုံလောက်တဲ့ခါကျတော့တက်မတော်စီတက်ဖွဲ့ရချက်ချင်းရောက်တယ်နေရာတိုင်းမှာရှိတယ်အခုဆိုလဲကျွန်တော်တို့ဘယ်နေရာသွားသွားဒီဘက်မှာတက်မတော်စီတက်ဖွဲ့ရှိတယ်ဒီဘက်မှာကျွန်တော်တို့ရဲ့ဒီကျွန်တော်တို့အစိုးရဝန်ကြီးဌာနကျန်းမာရေးနဲ့ပတ်သက်ဆက်ဆံမှုရှိတယ်ဆိုတော့ပူးပေါင်းပါဝင်နေတာပဲနောက်ပြီးတော့ဒီလူကြီးတွေကိုလည်းတချို့ထွက်ပြီးတော့အချိန်ခါလိုက်ကုညီနေရရရှိပါတယ
်။ရေဘေးကြောင့်မကွေးတိုင်းဒေသကြီးမှာအင်ဂျီ4000ကျော်၊မန္တလေးမှာအင်ဂျီ2000ကျော်၊ပဲခူးနယ်အေရဝတီမှာအင်ဂျီ1000ကျော်၊စုစုပေါင်းပြည်နယ်နဲ့တိုင်း10ခုမှာအင်ဂျီ3000ကျော်ရေဘေးတင့်ခဲ့ပြီးလုံးဝပျက်စီးသွားတဲ့အင်ဂျီ300ကျော်ရှိတယ်လို့လည်းဒီကနေ့ထုတ်ပြန်ခဲ့ပါတယ်။ရေဘေးတင့်ဒေသကပြည်သူတွေရဲ့ပျက်စီးသွားတဲ့အိမ်တွေ၊လုပ်ငန်းတွေ၊ပညာရေးအခြေအနေတွေ၊စတာတွေကိုကူညီထောက်ပံ့ပေးဖို့အစိုးရကပြင်ဆင်ထားတယ်လို့လည်းပြောပါတယ်ခင်ဗျာ